ခိုင်ကိုရောက်နေတဲ့ကုလအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီဟာဒီကနေ့တနင်္ဂနွေနေ့မှာတော့ပြီးခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှုံမြို့နယ်ကကြေးရွာတွေကိုတွားရောက်ပြီးတော့လေလာနေပါတယ်။မစ်ရန်ဟီလီအနေနဲ့အခုလိုကွင်းစင်းလေလာခြင်းအဖြစ်ဖြစ်စဉ်အမှန်ကိုသုံးသပ်နိုင်လိမ့်မယ်လို့လည်းရခိုင်လွတ်တော်ကိုယ်စားလှယ်တွေကရှုမြင်ပါတယ်။ဆက်သွယ်စုံစမ်းထားတာဆက်ပြီးပြောပြပေးကြပါမယ်ရှင်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးကုလအထူးကိုယ်စားလှယ်မစ်ရဟီလီဟာဇန်နဝါရီလ13ရက်နေ့ကစတင်ခဲ့တဲ့သူ့ရခိုင်ခီးစဉ်3ရက်မြောက်နေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှုံမြို့နယ်မြောက်ပိုင်းကကြီးကန်းပြင်ငခူရဝဘိတ်စတဲ့ကျေးရွာတွေကိုမစ်ရဟီလီကိုယ်တိုင်တွားရောက်လေ့လာတာဖြစ်ပါတယ်မစ်ရဟီလီရဲ့ခီးစဉ်ကိုပြည်내အစိုးရအဖွဲ့ကလုံခြုံရေးတာဝန်ယူထားပေးတယ်လို့သူ့သွားလိုတဲ့နေရာသူ့တွေ့လိုတဲ့ဒေသခံတွေနဲ့တွေ့ဆုံနိုင်အောင်စီစဉ်ပေးတယ်လို့မစ်ရန်ဟီလီရဲ့တောင်းဆိုချက်အတိုင်းဒေသခံတွေကိုသူမေးမြန်းနေချိန်မှာလွတ်လွတ်လပ်လပ်မေးမြန်းခွင့်ရအောင်လဲစီစဉ်ပေးထားတယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောကြားထားပါတယ်။အခုလိုမစ်ရန်ဟီလီအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတွေ၊ကျေးရွာတွေ၊နေကြားဆောင်စခန်းတွေကိုကိုယ်တိုင်တွားရောက်လေ့လာခွင့်ရခြင်းအပြင်လူခွင့်ချိုးဖောက်မှုရှိမရှိဆိုတဲ့အခြေအနေတွေကိုသိရှိနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရခိုင်ပြည်နယ်ရသတောင်မြို့နယ်ကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝီကရှုမြင်ပါတယ်
။ဒီခရီးစီတော့တဲ့အခါသူရဲ့ရေးသားမှုအပေါ်မှာဒီပြီးတော့ကျမတို့ကြည့်ရမှာဖြစ်ပါတယ်သူအနေနဲ့ဒီအမှန်ကိုအမှန်တိုင်းသူရဲ့လေးလာတွေးရှိချက်တွေထွက်ဖို့လိုအပ်ပါတယ်ရှင်လုံခြုံရေးအရာဆိုရင်လည်းဟိုပါဗောနော်အခုအချိန်ထိတော့ဒီလုံခြုံရေးကိုတော့ပြီးဝအောင်ချားထားခြင်းတော့မရှိသေးဘူးပေါ့နော်ဒါပေမဲ့လောလောဆယ်မှာတော့အခုအချိန်မှာတော့ငင်နေပါတယ်ဘာပြဿနာမှပေါ့နော်လောလောဆယ်တော့မကြားပါဘူးဒါပေမဲ့လည်းဒေသခံတိုင်းရင်းသားတွေရောအဲ့ဒီမှာရှိတဲ့လုံခြုံရေးတွေရောအမြင့်သတိဝီရနဲ့နေနေရတယ်လို့ကျမတို့အနေနဲ့ကြားပါတယ်ရှင
်ရခိုင်ပြည်နယ်လွှတ်တော်ကဘူတီတော်မြို့နယ်ပြည်နယ်လွှတ်တော်အမတ်ဦးထွန်းအောင်သိန်းကလည်းမစ်ရန်ဟီလီအနေနဲ့ဒေတာရင်းကနှစ်ဖက်ဒေတာခန်တွေကိုတွေ့ဆုံမေးမြန်းခြင်းအပြင်ဒေတာရင်းရဲ့လုံခြုံရေးအခြေအနေကိုသိရှိနိုင်အောင်စ조사တဲ့နယ်လို့အကြံပြုပါတယ်
။အဲကျွန်တော်တို့အကြံပြုချင်တာကတော့ကျွန်တော်တို့ကဟာဒီမစ်ရန်ဟီလီလာတာဟာအလောတဖက်တမဖြစ်ဖို့တော့ကျွန်တော်တို့ပြောလို့ပါတယ်ခင်ဗျာနော်အခုမစ်ရှင်ဟီလီအနေနဲ့လည်းဒေတာခန်ရခိုင်တိုင်းရင်းသားတွေရဲ့အခက်အခွေအခက်ဘလို့ချိတယ်ဘလို့တုံ့ပြန်နေရတယ်ဆိုတာကိုဒီမစ်ရှင်ဟီလီအနေနဲ့ထုတ်ပြန်တဲ့လို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ်ခင်ဗျာနော
်သူခီးစဉ်အတွင်မစ်ရှင်ဟီလီဟာအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ရသေးတော်မျိုးနဲ့ကိုရန်ကောက်ရဲစခန်းကိုတွားရောက်လေ့လာခဲ့တယ်လို့မွတ်စလင်ဒုက္ခသည်စခန်းအနေနဲ့ဘူတီတော်အကျဉ်းတော်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်သူရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေလုံခြုံရေးနဲ့နေဆက်ရေးရာတာဝန်ရှိသူတွေနဲ့တွေ့ဆုံတယ်လို့ဘူတီတော်နဲ့မောင်းတော်ဒေသကရခိုင်တိုင်းရင်းသားတွေနဲ့ရောမွတ်စလင်တွေနဲ့ပါနှစ်ဖက်အတိုင်းဝိုင်းကဒေသခံတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရဟီလီရဲ့ရခိုင်ခီးစဉ်ဇန်နဝါရီလ16ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးဇန်နဝါရီလ18ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိပါတယ်။တမရော်ကာကွယ်ဦးစည်းချုပ်နဲ့လည်းရှေ့သတင်းပတ်တွင်တွေ့ဆုံဖို့ရှိပြီးဇန်နဝါရီလ20ရက်နေ့မှာတော့မစ်ရဟီလီဟာသူ့ရဲ့12ရက်တာကြာမြင့်ခဲ့တဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲကျင်းပပြုလုပ်မှာဖြစ်ပါတယ်ရှင်။